စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘက်ကူးဆွာက IS အစွန်ရောက်အဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာကိုဒီကနေ့တနင်္ဂနွေနေ့မှာအပြင်းထန်ထိုးစစ်ဆင်နေတယ်လို့ American ကြောထောက်နောက်ခံပေးထားတဲ့တပ်ဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။ Iraq နယ်စပ်မှာဖြစ်ပွားနေတဲ့ဒီတိုက်ပွဲက IS အစွန်ရောက်တို့ကြာဆုံးခံအတွက်အဆုံးဖြတ်ပေးတဲ့တိုက်ပွဲဖြစ်လိမ့်မယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရက Reuters သတင်းဌာနကိုတနင်္ဂနွေနေ့အစောပိုင်းမှာပြောကြားပါတယ်။စီးရီးယားအရှေ့မြောက်ပိုင်းကဘကူးဆွာမှာ IS အစွန်းရောက်အဖွဲ့နောက်ဆုံးခြေကုပ်ယူထားတဲ့နေရာကို American ကြောထောက်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်1000ကျော်လောက်ကတောက်ကြံနေနောက်မိုင်ကစပြီးနောက်ဆုံးထိုးစစ်နဲ့တိုက်ခိုက်နေတာပါ။ဒီကနေ့မနေ့ပိုင်းထိအပြင်းထန်တိုက်ခိုက်နေစေဖြစ်ပြီးတိုက်ပွဲကတိတ်ကြတော့မှမဟုတ်ဘူးလို့တာဝန်ရှိသူတွေကအခိုင်အမာယူဆထားပါတယ်။မကြခင်ပြီးဆုံးသွားဖို့မျှော်လင့်ထားပါတယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရ Mustafa Bali ကဒီကနေ့ Twitter မှာရေးပါတယ်။တန်ကားတွေအဆောက်အဦပြက်တွေနဲ့ဝိုင်းပတ်ထားတဲ့မြေခွက်ကိုခုခံတိုက်ခိုက်နေတဲ့ IS လက်နက်ကိုင်တွေကို SDF တပ်ဖွဲ့တွေကတလန်းဝင်တလန်းထွက်တိုက်ခိုက်နေတယ်လို့ပြောခွင့်ရပါလီကတနင်္ VOA ကိုအစောပိုင်းမှာပြောထားပါတယ်။ IS ကိုတိုက်ခိုက်နေတဲ့အထဲမှာပါတဲ့ Cartage YPG လက်နက်ကိုင်အဖွဲ့ပြောခွင့်ရတူက American ကြောထောက်နောက်ခံပြူတပ်ဖွဲ့ဝင်၄ဦးထက်မနည်းဒဏ်ရာရထားတယ်လို့ပြောပါတယ်။